ကြာပြင်းတဲ့ဒီမော့ဆိုမျိုးနယ်နဲ့ဖလူဆိုမျိုးနယ်တွေကစစ်ပေးဆောင်ရွာသားတွေနေရာကျင်းကြမယ်ဆိုရင်စစ်ကောင်စီတွာလာလှုပ်ရှားခဲ့တဲ့နေရာတွေမှာမြေမြုပ်မိုင်းတွေရှိနေတဲ့ကြောင်းဒေသခံကာကွယ်ရေးတပ်တွေထုတ်ပြန်ထားတဲ့သတင်းတွေကိုကြိုတင်နားဆင်ပြီးတော့မှတွားကြဖို့ကရင်ဒီဒေသခံကာကွယ်ရေးတပ်ဖွဲ့
KNDF ပြန်ကြားရေးတာဝန်ခံတဦးကVOA ကိုပြောပါတယ်။
မနေ့ကမနက်6:00ခွဲလောက်မှာကျွန်တော်တို့ဒီမော့ဆူမြို့နယ်နဲ့ဖူဆူမြို့နယ်အခြေအနေအရင်ကတည်းကစတဲ့ရွာမှာတက်ဆွဲထားတယ်စကားဆရာတို့ကျွန်တော်တို့ KNDF အစိုးရစီရဲ့ခေဝင်ပြီးတော့မှတိုက်ခိုက်တယ်ပေါ့။တိုက်ပွဲကြတော့ကျွန်တော်ဒေးမကြီးလောက်ကြာတယ်ပေါ့နော်။နောက်ဒီကျွန်တော်ဆက်မနိုင်ဆိုတော့လောက်မှာကျွန်တော်ဖူဆူမြို့နယ်ထဲကတကားလားဆိုတဲ့ရွာမှာလည်းကျွန်တော်တို့ဒီနေ့စိုက်ပ
စ်ဆင်လာနေတာမို့တိုက်ပွဲတွေအချိန်မရွေးပြန်ဖြစ်လာနိုင်တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါတယ်။ဒီမော့ဆိုနဲ့ဖရူဆိုတိုက်ပွဲအတွင်းမှာစစ်ကောင်စီတပ်ဖက်က2ဦးသေဆုံးပြီး MA3 rifle တနက်တလက်နဲ့လက်နက်ခဲယမ်းတချို့သိမ်းဆည်းရမိခဲ့တယ်လို့ KNDF ကပြောဆိုပါတယ်။ဒါနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်တာမရှိသေးသလို VOA အနေနဲ့တိကျအတည်ပြုချက်အရယူနိုင်ခြင်းမရှိသေးပါဘူး။စစ်ကောင်စီတပ်တွေတွာလာလှုပ်ရှားနေတဲ့နေရာတွေမှာမြေမြုံမိုင်းထောင်ထားတဲ့အန္တရာယ်ရှိနိုင်တယ်ဆိုပြီးစစ်ဆောင်ဒေသခံတွေနေရာမပြောင်းကြဖို့နဲ့ကာကွယ်ရေးတပ်တွေထုတ်ပြန်ထားတဲ့သတင်းတွေကိုနားဆွင့်ပြီးမသွားသင့်တဲ့နေရာမျိုးတွေမသွားဖို့ KNDF ကတိုက်တွန်းထားပါတယ်။တိုက်ပွဲဖြစ်တဲ့အခါမှာလည်းစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တဲ့အတွက်စစ်ပြေးဆောင်တွေရှိတဲ့နေရာတွေမှာမကြခဏပောက်ကွဲလေးရှိပါတယ်။ဒေသခံရွာသားတွေနေရာထပ်ခါတလဲလဲပြောင်းရွှေ့နေထိုင်ရသလိုနေရမပြန်နိုင်တဲ့အတွက်စားတောက်ရေးအတွက်လည်းအခက်အခဲတွေရှိနေတဲ့အကြောင်းဒုက္ခတွေကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ
်ရေခံပို့နေတာပေါ့ပို့နေတဲ့အခါကျတော့ဒီလမ်းမကြီးတစ်ချောင်းဆိုလို့ရှိရင်သူတို့ချုံရေးအပြည့်ယူထားတယ်ဒီလမ်းမကြီးပေးမှရှိတဲ့ရွာတွေအားလုံးပေါ့နော်သူတို့အဲ့လိုလိုချုံရေးယူထားတယ်ဆိုတော့ဒီချက်ကဒေတာခန့်တဲ့ခွေရေးတက်နေတဲ့အများအားရစ်တိုင်းလိုတိတိမှုရှိတယ်ပေါ့နောက်တစ်ခုကအဲ့လိုတိတိမှုရှိတဲ့အခါကျတော့ဒီချက်ကနေတော့လက်ရှိရှိတဲ့လက်ရှိတဲ့ပုံလက်ရှိတဲ့လည်းကျွန်တော်ဒီမှာဆိုရှိချမ်းဆက်မှာကလည်းနေကြီးတဲ့ခဏရလာတာရှိတယ်ဆိုတော့ဒီဘက်ကတော့သူကရွာထဲမှာပြလာနေလို့မရဘူးဒီဘက်ဆောင်တွေကစားနာရိတ်ခါတဲ့အများကြီးခက်ခဲဖြစ်နေတော့ပေါ့
တောင်းတဲ့ချီစစ်ဆောင်နေတဲ့လူတွေအတွက်ရိတ်ခါအကူအညီတွေလည်းဆက်လက်လိုအပ်နေသေးဖြစ်ပြီးပြည်ရင်းပြည်ပကအလူရှင်တွေရဲ့အကူအညီလိုအပ်နေတဲ့အကြောင်းစစ်ဘေးဒုက္ခတွေကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်ဖရူဆိုးမြို့နယ်အနောက်ဘက်ချမ်းမာတွင်လောလောဆယ်စစ်ဘေးဒုက္ခတွေ9000လောက်ရှိနေပြီးမိုးရသည်လမ်းပန်းဆက်သွယ်ရေးခက်ခဲတာအလူရှင်မရှိတာဖုန်းလိုင်းတွေပြတ်တောက်တာတွေကြောင့်ကူညီထောက်ပံ့ရေးအခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့အကြောင်းဒုက္ခသည်ကယ်ဆယ်ရေးအဖွဲ့တွေက VOA ကိုပြောပါတယ်ခင်ဗျာ